2019年ဒီဇင်ဘာလ31ရက်နေ့နောက်ဆုံးထားပြီးနေရပြန်ကြဖို့ကလော့တမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဆုံးဖြတ်လိုက်ပေမဲ့ချင်းဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်မှအဆင်သင့်မဖြစ်သေးတယ်လို့မလေးရှားနဲ့အိန္ဒိယနိုင်ငံကိုရောက်ရှိနေကြတဲ့ချင်းတိုင်းသားတွေကလည်းနေရပြန်ဖို့မဖြစ်နိုင်ဘူးလို့ပြောကြပါတယ်
ဒီနေ့တွေ့ဆုံမှာပါဝင်ခဲ့တဲ့ပလောက်ဝမြို့ခံကိုပီတာလွယ်လူကယူအန်အေစီအာအနေနဲ့ချင်းဒုက္ခသည်တွေရင်းနှီးပတ်သက်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာစံနှုန်းတွေလူ့အခွင့်ရေးစံနှုန်းတွေနဲ့အညီဆောင်ရွက်တင်ကြောင်းတင်ပြခဲ့တယ်လို့ပြောပါတယ်။ကမ္ဘာပေါ်မှာဒီသိရှိကြီးမားတဲ့ယူအန်ရုံးအနေနဲ့ကြိုးရတော့လုပ်မယ်။လူသားချင်းစာနာမှုပေါ့နော်။လူ့အခွင့်ရေးဟိုမှာရှိနေတဲ့ ဒီအရည်ဥရကျွန်တော်တို့ highlight လုပ်ခြင်းနဲ့အဲ့ဒီဟာတွေဖောက်ထားပြီးတော့တချို့သွားကျင်တဲ့လူတွေတချို့ကိုသွားလို့ရအောင်ခွင့်နဲ့အခုဒီ UN ကရုပ်သိမ်းတယ်ဆိုတဲ့စာကိုကျွန်တော်သဘောထားထုတ်ပြန်ပြီးပြန်ပြီးရုပ်သိမ်းတယ်ရုပ်သိမ်းပေါ့ရုပ်သိမ်းရင်လည်းကျွန်တော်တို့ဘယ်လိုနည်းနဲ့လုပ်ရလဲဆိုတာဝင်ပြီးဒီ choosing ပြည့်ပြည့်နဲ့နောက်ပြန်လာမယ်ဆိုရင်တော့ကျွန်တော်တို့ဒီ server နောက်မှနောက်ပိုင်းလိုရှိတဲ့လူတွေကျွန်တော်တို့ module များထုတ်ပေးတာလို့ဆိုတော့ supply ထုတ်ပေးတာတို့အားလုံးကတော့နောက်မှသူတို့ကိုစမ်းလာဟာလာအပြည့်လာမလုပ်တဲ့လောက်အောင်ပေါ့နော်အဲ့ဒီရှိတဲ့ခြေနဲ့ဆက်လာရှိပါတယ်
ရန်နေစီယာဟာ2015ခုနှစ်ကကွင်းစင်ကောက်ယူထားတဲ့စစ်တမ်းအရာချင်းပြည်နယ်မှာနယ်မြေတည်ငြိမ်အေဂျင့်နေပြီဖြစ်တာကြောင့်ချင်းဒုက္ခသည်တွေကိုနေရပြန်စီချင်တာဖြစ်တယ်လို့သိရပါတယ်။အဲ့ဒီဆုံးဖြတ်ချက်ပေါ်ပြန်လည်ရုပ်သိမ်းပေးဖို့ဆိုပြီးချင်းလူမှုအဖွဲ့အစည်းတွေကအောက်တိုဘာလအတွင်းကစစ်စလန်နိုင်ငံမှာရှိတဲ့ရန်နေစီယာရုံးချုပ်ကိုအစီရင်ခံစာတင်ပြခဲ့ပါသေးတယ်။မလေးရှားနဲ့အိန္ဒိယနိုင်ငံကိုရောက်ရှိနေကြတဲ့ချင်းလူမျိုးတွေကန်ဆောင်ထားတဲ့ဒုက္ခသည်အသိအမှတ်ပြုကတ်တွေကို2019ခုနှစ်ဒီဇင်ဘာလကောင်အထိသာတက်တန်းတိုးဝင်ပြုဖို့ရန်နေစီယာကဆုံးဖြတ်ချက်ချပြီးတဲ့နောက်ပိုင်းမလေးရှားနိုင်ငံမှာဒုက္ခသည်ကတ်ပြန်လည်ရုပ်သိမ်းခံရသူ400ကျော်ရှိနေပြီလို့သိရပါတယ်။ဒုက္ခသည်ကတ်တွေအဲ့ဒီလိုပြန်လည်သိမ်းယူခံရတဲ့အပေါ်မကျေနပ်ကြဘူးလို့လည်းချင်းဒုက္ခသည်ရေးဆောင်ရနေသူတွေကပြောပါတယ်။မလေးရှားအခြေဆိုင် Alliance of Chin Refugee အဖွဲ့ကကိုမုံခတ်ကရန်နေစီယာအနေနဲ့ချင်းလူမျိုးဒုက္ခသည်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲတစ်ဖက်သက်ဆုံးဖြတ်ထားတဲ့အတွက်လက်မှတ်ခံကြောင်းပြောပါရယ
်ဒုက္ခသည်ဆိုတဲ့ identity ကိုသူတို့အနေနဲ့ကျွန်တော်ကိုတိုင်ပင်ဆွေးနွေးခြင်းမရှိမြန်မာဆိုရနေတဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲနဲ့ချင်းနေဒုက္ခသည်မဟုတ်ပါဘူးဆိုတဲ့ဟာကျွန်တော်အဲ့ဒီဒုက္ခသည်ဆိုတဲ့ identity ကိုဖျက်သိမ်းလိုက်တယ်ဆိုတာကဒါကဘယ်လိုမှလက်ခံလို့မရတဲ့အရာဖြစ်တယ် UN ကရော PP ဆိုင်ရာကရောနောက်မြန်မာနိုင်ငံအစိုးရကိုလည်းကနော်ချင်းဒုက္ခတွေရှိတယ်ဆိုတာပေါ့တရားဝင်ကဘာတိလူတိတို့အနေနဲ့ဝန်ခံဖို့တာဝန်ယူပြီးတော့မှဖြေရှင်းမှုနဲ့ဒုက္ခတွေကိုကောက်ကွယ်ပေးတဲ့ဥပဒေမျိုးကိုချမှတ်တယ်ကြည့်တော့ကျွန်တော်တို့တိုက်ပွဲဝင်ဖို့တော့ကြင်ကျင်ထားတယ်လှုပ်လဲလှုပ်နေပါတယ
်ချင်းဒုက္ခတွေရေနေရပြန်လာဖို့ဘာတွေကအခက်အခဲဖြစ်နေတာလဲဘာတွေကိုစိုးရင်ပူပန်နေတာလဲချင်းပြည်နယ်ဟာမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တွေထဲမှာအစင်းရဲဆုံးဖြစ်ပြီးအလောက်ကန်အခွင့်အလမ်းရှားပါမှုကလည်းအဓိကပြဿနာဖြစ်နေပါတယ်လက်ရှိအစိုးရအဖွဲ့အနေနဲ့ချင်းဒုက္ခသည်တွေနေရပြန်လာနိုင်အောင်အလုပ်အကိုင်းအတမိုးဝမ်းကြောင်းစတဲ့ခိုင်မာတဲ့အာမခံချက်တွေပေးနိုင်တဲ့အခြေအနေမျိုးလည်းမရှိဘူးလို့ဒေတာအနာပိုင်းတွေက RFA ကိုပြောပါရယ်။ဒါနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရအဖွဲ့လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကအခုလိုပြောပါရယ
်။အစိုးရအနေနဲ့လည်းပဲသူတို့ပြန်လာမှလုပ်ပြနိုင်တာချင်းလုပ်ပြနိုင်မှာပေါ့။ဒါပေမဲ့တစ်ဖက်မှာလည်းမိနေရမိကွက်ချပြတာလောက်နေဖို့ထက်ချပြတာလောက်ကလွယ်လို့အစိုးရအနေနဲ့ဒီစေတော့မလုပ်ပြနိုင်ဘူးကျွန်တော်အမြင်မှာဘာမှမရှိသေးဘူးဒီမှာလည်းပြန်လာရင်လည်းဒီလောက်စနစ်တကျတော့ကျွန်တော်ထားနိုင်မှာမဟုတ်သေးဘူးဝယ်ရင်တော့ပြန်လာရင်ဖမ်းမှချုပ်မှကြောက်နေတာလေအဲ့ဒါတော့မရှိတော့ဘူးဖမ်းချုပ်မရှိဘူးလောလောလတ်လတ်ပြန်လက်ခံမယ်ပြန်နေစရာမီးပြီးဆိုရင်လည်းကျွန်တော်သူ့ပြေလိုက်ပေါ့နော်ဆိုပေမျိုးလည်းတရားနေသွားတာလေပြန်စစ်စစ်ပြီးတော့သူ့နေဖို့ထိုင်ဖို့ကတော့ကျွန်တော်နေနေချပြတာလို့ပဲလုပ်လို့ရတယ်သူတို့ကသူတို့အမခိုင်စစ်ပါမမလို့ပြနိုင်ပြီသဘောအလို့ဆိုင်ကစီးပြီးလို့ပဲမှန်လားစပေါ့အများကြီးလို့ပြီးလဲ
ဒါပြင်ပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးပလောဝမြို့နယ်မှာအေအေနဲ့မြမတက်မတော်လို့တိုက်ပွဲတွေပြန်လဲဖြစ်ပွားလာတာကလည်းချင်းဒုက္ခသည်တွေနေရပြန်မလာနိုင်တဲ့ဆွေးမှုတွေတဲကတစ်ချက်ဖြစ်နေပါတယ်လက်ရှိမလေးရှားနိုင်ငံနဲ့အိန္ဒိယနိုင်ငံမှာချင်းတိုင်းရင်သား6000ဝန်းကျင်ရှိနေပါတယ်တကယ်လို့နေရပြန်မလာခြင်းနဲ့ချင်းတိုင်းရင်သားတွေအနေနဲ့နိုင်ငံတကာရဲ့အကာအကွယ်ပေးမှုဆက်လက်လိုအပ်တဲ့အကြောင်းရန်နေစီယာကိုတင်ပြပြီးမေးမြန်းမှုခိုင်ခွင့်ရှိပေမဲ့ဆက်နေထိုင်ခွင့်ရှိမရှိတခြားနိုင်ငံကိုထွက်ခွာဖို့နဲ့မြန်မာပြည်ပြန်ဖို့စရတွေကိုတော့ UNHCR ကဆုံးဖြတ်မှာဖြစ်တယ်လို့သိရပါပါတယ်ရှင်